အိန္ဒိယနိုင်ငံဂင်ဂါမြစ်ကမ်းပါးမှာနေ့စဉ်လူသေအလောင်းရာချီမျောလာနေတယ်လို့မြစ်ကမ်းနဘေးပရာယာဂရမ်မြို့ကန်ဒီကတနင်္ဂနွေနေ့မှာပြောပါတယ်။ဒါကြောင့်ဒီမြစ်ထဲအလောင်းတွေမစွန့်ပြစ်ကြဖို့လိုက်လံသတိပေးနေရတယ်လို့ဂင်ဂါမြစ်ထဲကင်းလှည့်နေတဲ့လုံခြုံရေးအရာရှိအနန်ဘာစင်းကပြောပါတယ်
။ဂျိုးကုစလိုစဘောကိုလာဝရစ်မန်ကာကေအော်နဒီမေဘာဒေရဲဟဲ
လူတွေကအလောင်းတွေကိုမြစ်ထဲစွန့်ပစ်နေကြတာပါအလောင်းတွေမျောလာတာကြောင့်မြေကမ်းနဘေးနေသူတွေကြောက်ရွံ့ဒေါသထွက်နေကြပါတယ်ဒါကြောင့်ကျွန်တော်တို့မြစ်ထဲကင်းလှည့်နေရပြီးမျောလာတဲ့ရုပ်အလောင်းတွေကိုရှာဖွေနေတာပါလို့ပြောသွားတာပါကမ္ဘာမှာကိုဗစ်ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အိန္ဒိယမှာဟိန္ဒူဘာသာဝင်တွေဘာသာရေးအရအထွတ်မြတ်ထားတဲ့ဂင်ဂါမြစ်ထဲအခုလိုရုပ်အလောင်းတွေမျောလာတာကလူတွေကိုတုန်လှုပ်စေပါတယ်ကိုဗစ်ကြောင့်သေဆုံးမှုမြင့်တက်လာနေတာနဲ့အမျှနေရာတော်များများမှာတကြိုရမယ့်အလောင်းတွေတောင်းလို့ပုံနေပြီးမိတကြိုဈေးကလည်းကြီးမြင့်နေတာပါ။အိန္ဒိယနိုင်ငံမြောက်ပိုင်းလူဦးရေတန်း240လောက်ရှိတဲ့ဥတ္တပရာဒက်စ်ပြည်နယ်မှာကိုဗစ်ဒုတိယလှိုင်းကြောင့်သေဆုံးသူအများများလာနေပါတယ်ခင်ဗျာ။